Aramis.
မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဧပြီလ24ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 kHz 1068 ည၊လိုင်းဒိုမီတာ19 kHz 15569နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့သတင်းလင်္ကာနိုင်ငံကအသေးခံဘုံခွက်တက်ကတ်မှုတွေကိုဟန်တာဖို့ပြတ်ခွက်ခဲ့တဲ့အတွက်ထိတ်တန့်လွန်ညွန့်ရေးအရာရှိတွေကိုအစားထုတ်မယ်လို့သမ္မတကကြေပြလိုက်ပါတယ်တရုတ်နိုင်ငံမှာချင်းပတ်မဲ့ခေတ်သစ်ဖိုးလက်မှတိဆောက်ရေးညီလာခံတက်ဖို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဒီနေ့ပဲတရုတ်နိုင်ငံကိုရောက်သွားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေသူကြီးညာပေးသွားမှာပါ
အခုညနေခင်းစက်တိုက်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ထဲမှာအရက်သားတွေထိခိုက်သေးဆုံးရတာရှေးဟောင်းအမွေအနှစ်ဇီရီပထိုးတွေပျက်စီးရတာတွေမဖြစ်ရအောင်အပြစ်ရရေးရခိုင်လူမှုအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်
ကျမတို့ရင်ဆိုင်နေရတာတော့စစ်မြေကြီးမဟုတ်ဘဲနဲ့ဒီအနေနဲ့ဘုံကျဲတာကိုဖြစ်နေရတယ်ပြီးတော့လည်းစစ်ပွဲအထုတဘောမျိုးပေါ့နော်စစ်ပွဲမဟုတ်ဘဲနဲ့
မိဖက်အဖွဲ့ပြောခွင့်ရသူဒေါ်ညူအေးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မြန်မာအစိုးရရဲ့ယင်းဒီမြုံနှံမှုနဲ့ဗန္ဒာရေးတွတ်တက်ပြောင်းလဲလာနိုင်တဲ့ဆိုတဲ့ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်နဲ့အတူနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့ဗန်နီဇွဲလာကမတိမငိမ့်ဖြစ်နေတဲ့နိုင်ငံရေးမှာစီးပွားရေးပိတ်ဆို့မှုနဲ့ပြောင်းလဲလာအောင်ဖိအားပေးတာတွေကအလုပ်ဖြစ်ရလားဆိုတာကိုလည်းပြောပြပေးသွားမှာပါဒီလိုသတင်းလွှာတွေမတိုင်ခင်မှာတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပါမယ်ရှင
်တရုတ်နိုင်ငံနိုင်ငံမှာအခုခါသေဆုံးသူ359ယောက်ထိရှိသွားပြီဖြစ်တဲ့တနင်္ဂနွေနေ့အီစတာပွဲတော်တွင်တေကန်ဘုံခွဲတိုက်ခိုက်မှုတွေကိုဟန်တာဖို့ပြုတ်ခွက်ခဲ့တဲ့အတွက်ထိတ်တန့်လွန်ညွန့်ရေးအရာရှိတွေကိုအစားထိုးမယ်ကြောင်းသမ္မတကကြေပြလိုက်ပါတယ်တကယ်ကံမဲ့ခြေနေနဲ့ပတ်သက်လို့ရရှိထားတဲ့ထောက်လိုင်းသတင်းတွေကိုအစီအကံမှုပြုတ်ခွက်ခဲ့တဲ့တာဝန်ရှိသူကိုရပိုင်းတွင်အရေးယူမယ်ကြောင်းမနေ့ကနိုင်ငံကရုပ်မြင့်သံကြားကပြောကြားတဲ့မင်းကမှသမ္မတမတ်တီပါဆာစရီဆနာကပြောလိုက်တာပါအိန္ဒိယထောက်လိုင်းအဖွဲ့တွေကသတင်းလင်္ကာနိုင်ငံကိုအချင်းချင်းတတိပေးခဲ့တယ်လို့တက်ခတ်မှုကျူးလွန်ခဲ့တဲ့အဖွဲ့ဖြစ်မတင်ကားတဲ့အစ္စရေးစစ်သွေးကြွအဖွဲ့ NTJ နဲ့ပတ်သက်လို့အသေးစိတ်ချက်လက်တွေစုဆောင်းထားတဲ့ကြောင်းလည်းသတင်းတွေကဖော်ပြထားပါတယ်သမ္မတနဲ့ဝန်ကြီးချုပ်တို့ကြားနိုင်ငံအပြိုင်မှုတွေကြောင့်တက်ခတ်ခံရမဲ့သတိပေးချက်တွေကိုအရေးယူကန့်တွယ်ဖို့ပြက်ကွက်ခဲ့တာလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေတာပါဝန်ကြီးချုပ်ကတော့ဆက်သွယ်ဆောင်ရွက်မှုတွေပြက်ကွက်တာတွေရှိတဲ့အကြောင်းမနေ့ကပဲဝန်ခံပြောဆိုခဲ့ပေမဲ့သမ္မတနဲ့သဘောထားကွဲလွဲမှုတွေကိုညှိနှိုင်းဖြေရှင်းနိုင်ခဲ့တဲ့အကြောင်းလည်းပြောဆိုထားပါတယ်အချိန်ထဲမှာပဲပောက်ခွဲပစ္စည်းတွေနဲ့ထွက်ပြေးလွတ်မြောက်နေသူတွေရှိနေစေဖြစ်တဲ့အကြောင်းလည်းဝန်ကြီးချုပ်ကပြောဆိုခဲ့တာပါနိုင်ငံကာကွယ်ရေးတာဝန်ယူထားတဲ့သမ္မတကလူမျိုးစင်အစည်းအဝေးတွေမှာဝန်ကြီးချုပ်ကိုတက်ခွင့်မပေးတာတွေရှိခဲ့တဲ့အကြောင်းလဲတက်ခတ်မှုနောက်ပိုင်းမှာတာဝန်ရှိသူတချို့ကထောက်ပြကြပါတယ်အမေရိကန်သံတမန်ကြီးအလိနာတီပလစ်ကလည်းအစ္စတာပေါ်တော့တက်ခတ်မှုမတိုင်ခင်မှာတရုတ်နိုင်ငံရဲ့ထောက်လိုင်းစနစ်မှာအားနည်းချက်တွေရှိခဲ့တဲ့အကြောင်းကိုလံဘိုမြို့တော်မှာနိုင်ငံခြားသတင်းတောက်တွေကိုပြောဆိုထားပါတယ
်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပထမဆုံးအကြိမ်တွေ့ဆုံမဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာရုရှားနိုင်ငံအရှိဆွေးမိုက်ကနေနမိထဲကိုရောက်ရှိလာပါပြီဒီခီးစင်ဟာရုရှားနိုင်ငံရဲ့နီကက်ဆွာဆက်ဆံရေးအတွက်ကနဦးခြေလှမ်းတရဖြစ်တယ်လို့ကင်ကပြောပါတယ်ဗလာဒီတော့စတော့ဗလာဒီဗော့စတော့စိတ်ကမျိုးကိုဒီကနေ့ရောက်ရှိလာတဲ့ကောင်းဆောင်ကင်ကိုပြင်းပြွှင်ရှင်တွေ့ရပြီးတော့သူ့ကိုရုရှားတာဝန်ရှိသူတွေကစစ်တီဝိုင်းနဲ့ကြိုဆိုခဲ့တာပါကောင်းဆောင်ကင်ဟာလည်းနဲ့အပြည့်တက်ဆင်ထားတဲ့သူ့ရဲ့အစင်းရောင်မြေထားနဲ့ဗလာဒီဗော့စတော့မျိုးမှာခီးတထောင်နာဖို့ရောက်ရှိလာတာပါကင်ဆစ်နေဇာမျိုးကအရင်ဆုံးဝင်လာတဲ့အချိန်မှာတော့တာဟာသူ့ရဲ့နောက်ဆုံးရုရှားခီးစဉ်ဖြစ်မှာမဟုတ်သလိုမြောက်ကိုရီးယားနဲ့ရုရှားဆက်ဆံရေးတိုးမြင့်ဖို့ပထမဆုံးခြေလှမ်းတရဖြစ်တယ်လို့လည်းကောင်းဆောင်ကင်ကပြောဆိုကြောင်းရုရှားဒေသရင်းတာဝန်ရှိသူတွေကပြောပါတယ်မနေ့ပြန်ဂျာရာပရီနီမှာသမ္မတဗလာဒီမီယာပူတင်နဲ့ကောင်းဆောင်ကင်တို့တွေ့ဆုံတဲ့အခါမှာတော့စီးပွားရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးလိုက်မယ်လို့ခန့်မှန်းနေပါတယ်။အထူးသဖြင့်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်တို့ရဲ့ဆွေးနွေးပွဲပြက်ပြားသွားပြီးတဲ့နောက်မြောက်ကိုရီးယားပေါ်နိုင်ငံကဆက်ပြီးတော့ချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေဖြေလျှော့ပေးနိုင်ရေးဆွေးနွေးမယ်လို့ယူဆနေကြတာပါ။2017ခုနှစ်မှာအာဏာရလာတဲ့ကောင်းဆောင်ကင်မှာမနစ်ကမှပြပခီးစတင်ခဲ့တာပါ။အခုရုရှားခီးစင်ကတော့ကမ္ဘာထိပ်တန်းငေါဆောင်သူနဲ့တွေ့ဆုံမဲ့ကောင်းဆောင်ကင်ရဲ့နောက်အကြဆုံးဆွေးနွေးပွဲတရားလည်းဖြစ်ပါတယ်
ဟောင်ကောင်ကျွန်းမှာ2014ခုနှစ်တုန်းကထီးတော်လန်ရေးလို့လူသိများခဲ့တဲ့ဒီမိုကရေစီရေလှုပ်ရှားမှုမှာအဓိကကျတဲ့ခေါင်းဆောင်ယောက်ကိုအခုနောက်ဆုံးထောင်ဒဏ်ပြစ်ပေးလိုက်ပါတယ် ပြည်သူစိတ်နောက်ရှက်ဖြစ်အောင်ပူပေါင်းကြံစည်ခဲ့မှုနဲ့ဖြစ်ရှိတဲ့ကြောင်းလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကပဲတရားရုံးကဆုံးဖြတ်ခံထားတဲ့ဗန်နီတိုင်နဲ့ချန်ကင်မန်တို့ကိုမနေ့ကပဲထောင်နဲ့တနည်းနဲ့လေးလာစီစင်ကြဲချလိုက်တာပါဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှုကိုတရားရုံးချက်ဝင်ရည်တောက်ဆူဆန္ဒပြပွဲတွေအတွင်းအဓိကကျတဲ့နေရာတော်များကိုပိတ်ဆို့တားဆီးခဲ့ကြတဲ ုံးခုနှစ်မှာတုန်းကဟောင်ကောင်ကျွန်းရဲ့အချက်ချနေရာတွေကိုပိတ်ဆို့ထိန်းချုပ်ပြီးဆန္ဒပြတဲ့လှုပ်ရှားမှုကိုဦးဆောင်ခဲ့ကြတာပါနောက်တစ်နေ့မှာတော့ကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲတွေစက်တိုက်ဆက်လက်ပေါ်ခဲ့ပြီးဟောင်ကောင်ရဲ့အချက်ချနေရာတွေကို89ရက်ကြာပိတ်ဆို့ထိန်းချုပ်ခဲ့ကြပါတယ်ဖုန်းတော်ကြီးချွေမင်းကတော့မနေ့ကပဲစက္ကန့်ထောင်နဲ့နှစ်နှစ်ပြည့်ပြီးခဲ့ပြီးထိလှုပ်ရှားမှုနောက်ထပ်ခေါင်းဆောင်၅ဦးဖြစ်တဲ့လက်ရှိလွတ်တော်ကိုယ်စားလှယ်ကျူကာချွန်လွတ်တော်မဟောင်းလင်ဝန်ထက်ကျောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့တော်မီချောင်းနဲ့ဧဆုံချောင်းနိုင်ငံရေးတက်ကြွလှရှားသူရာဖယ်ဝေါ်နော့ကိုတော့နိုင်ပောင်းများစွာလူမှုရေးပြည်ထောင်ကနေထောင်နဲ့ရှစ်လအထိပြည်ထောင်တွေကိုအသီးသီးချမှတ်တာခံခဲ့ကြရပါတယ်
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာမပြေမလည်မှုတွေကိုဆက်ပြီးတော့ဆွေးနွေးညှိနှိုင်းနိုင်ဖို့အတွက်အမေရိကန်အစ်မြင့်ကုန်သွယ်ရေးတာဝန်ရှိသူတို့အူတရုတ်နိုင်ငံကိုရှေ့တင်းပါတဲ့တွားရောက်မယ်လို့သမ္မတအင်ပီရောကပြောပါတယ်။ဗနာယေးဝန်ကြီးစတီဗန်မနူချင်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လီတင်ကနဲ့တရုတ်ဒုဝန်ကြီးချုပ်လျူဟီရိုဘီဂျင်းမြို့တော်မှာဧပြီလ30ရက်နေ့တွေ့ဆုံလိမ့်မယ်လို့အင်ပီရောရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆွေးနွေးပွဲမှာညာနာပစ္စည်းမိုဘိုင်းခွင့်ကိစ္စနှီးပညာရေးအတင်အကျပ်လွှဲပြောင်းစေတဲ့ကိစ္စကုန်သွယ်ရေးဆိုင်ရာအကန့်အသတ်တွေနဲ့ဆက်ပြူရေးကိစ္စရပ်တွေကိုပြန်လည်ဆွေးနွေးကြမှာပါကုန်သွယ်ရေးရာကိစ္စတွေကိုဆက်ပြီးဆွေးနွေးဖို့အတွက်ဒုဝန်ကြီးချုပ်လီဦးဆောင်မဲ့တရုတ်ကိုယ်စားလှယ်အဖွဲ့တို့အမေရိကန်နိုင်ငံကိုမေလ10ရက်နေ့မှာလာရောက်ကြမယ်လို့လည်းအင်ဖီရိုကပြောပါတယ်။တရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာလုံထုံလုံးလေးတွေကိုမပြောင်းလဲဘူးဆိုရင်ဒေါ်လာတန်ပေါင်း250တန်မိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်အခွင့်တိုးကောင်းမယ်ဆိုပြီးအမေရိကန်သမ္မတဒိုနယ်ထရမ့်ကမနေ့ကကြေညာခဲ့ပါတယ်။အဲ့ဒီအချိန်ကလေးကစတင်ခဲ့တဲ့ကုန်သွယ်ရေးဆိုင်ရာမပြေလည်မှုတွေကိုဖြေရှင်းနိုင်ရေးဒီနှစ်ဆမိုင်ကလေးကအမေရိကန်နဲ့တရုတ်နိုင်ငံကြားအချိန်ချင်းတွေ့ဆုံဆွေးနွေးနေကြတာပါ။တရုတ်ဘက်ကလည်းလက်တော့ပြန်တဲ့အနေနဲ့ဒေါ်လာ130တန်မိုးရှိတဲ့အမေရိကန်သွင်းကုန်တွေကိုအခွန်တိုးကောက်ခဲ့တာဖြစ်ပါတယ
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံမှာကျင်းပမဲ့ခေတ်သစ်ပိုလမတိဆောက်ရေးဆွေးနွေးမဲ့ညီလာခံကိုတက်ရောက်ဖို့မြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဒီနေ့ပဲတရုတ်နိုင်ငံကိုရောက်သွားပါတယ်။ဒီနေ့ပဲခီယောင်ဆိုင်တရုတ်သမ္မတရှီရှင်းဖင်နဲ့လည်းတွေ့ဆုံပြီးနိုင်ငံခြားကိစ္စရပ်တွေကိုလည်းဆွေးနွေးကြကြတာပါ။မနေ့ပတ်မှာစတင်မဲ့ဒုတိယအကြိမ်ရန်ဝန်နဲ့ပိုလမပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဖိုရမ်ကိုတက်ရောက်ဖို့တရုတ်နိုင်ငံကိုထွက်ခွာသွားတဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုခီးတထောက်ဖြစ်ကုမင်းမျိုးကိုရောက်ဆင်မှာယူနေပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးမြန်မာနိုင်ငံဆိုင်ရာတရုတ်တမ္မတ်ကြီးတို့ကကြိုဆိုခဲ့တဲ့အကြောင်းလဲမြန်မာနိုင်ငံကျောင်းဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ပေကျင်းမြို့တော်မှာကျင်းပမဲ့ညီလာခံကတော့ထိတ်တန့်ခေါင်းဆောင်40ပါဝင်နိုင်ငံပေါင်း150ကကိုယ်စားလှယ်တွေတက်ရောက်ချက်မှာဖြစ်တဲ့အကြောင်းလဲတရုတ်နိုင်ငံကသတင်းထုတ်ပြန်ထားတာပါ။ဒီလကတရဖို့ရောက်လာကြတဲ့အထက်ကမိုဇမ်ဘစ်သမ္မတဖီလစ်ညူစင်နဲ့တရုတ်သမ္မတတို့တွေ့ဆုံရမှာတော့မကြသေးရင်တော့မိုဇမ်ဘစ်နိုင်ငံမှာကျုံခဲ့ရတဲ့ကပ်ဘေးတံအတွက်စာနာမှုအကူအညီတွေပေးဖို့လဲကမ်းလှမ်းခဲ့ပါတယ်တရုတ်သမ္မတကအီသီယိုးပီးယားဝန်ကြီးချုပ်အဘေကာကမန်နဲ့အပြည်ဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF အကြီးအကဲခရစ်စတင်လာကတ်တို့နဲ့လည်းတရားစီတွေ့ဆုံခဲ့ပါတယ်တရုတ်သမ္မတရှီကတော့တရုတ်နိုင်ငံကနေအာရှဥရောပထိဆက်သွယ်ပေးထားတဲ့တချင်းကပိုလမနေရာမှာခိမိဆက်သွယ်ရေးလမ်းကြောင်းနဲ့ခြေကန်အဆောက်အအုံတိစောက်သွားနိုင်မှုရည်မှန်းထားတာပါတရုတ်နိုင်ငံရဲ့ပြပမှာရင်းနှီးမြှုပ်နှံမှုတွေကြောင့်နိုင်ငံတချို့မှာအကျွေးထောင်ချောင်းနဲ့ပိတ်မိနေတဲ့အဖြစ်တွေကြုံနေရတယ်လို့ဝေဖန်သတင်းထွက်ပေါ်နေချိန်မှာပဲညီလာခံကျင်းပမှာဖြစ်ပါတယ်
ရုရှားနိုင်ငံကိုချစ်ကြည်ရဲ့ခီးစင်နဲ့ရောက်ရှိနေတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကစူ 30SM အမျိုးအစားတိုက်လေယာဉ်တွေကိုမြန်မာနိုင်ငံကဝယ်ယူမဲ့အကြောင်းရုရှားသတင်းထောက်တွေကိုအတည်ပြုပြောဆိုပါတယ်ရုရှားနဲ့မြန်မာနိုင်ငံကြား2018ခုနှစ်မှာသဘောတူလက်မှတ်ရေးထိုးထားတဲ့စာချုပ်အရဝေဟင်ကိုရောဝေဟင်ကနေမြေပြင်ကိုပါပြစ်နိုင်တဲ့စူကီယိုကုမ္ပဏီထုတ်စူ 30SM အမျိုးအစားအင်ဂျင်နှလုံးတက်တိုက်လေယာဉ်6ဆင်းကိုမြန်မာနိုင်ငံကဝယ်ယူမှာပါမြန်မာနိုင်ငံကိုရောင်းချမဲ့တိုက်လေယာဉ်တွေကိုလည်းရုရှားဘက်ကစတင်တပ်ဆင်နေပါ ါပြီးမော်စကိုမြို့တော်မှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံတက်ဖို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးကူဇူကက်တိုဗစ်ရှီဂူနဲ့ရုရှားမြန်မာစစ်ဘက်နှိပညာပူးပေါင်းဆောင်ရွက်ကော်မတီတို့ကအခုလိုဖိတ်ကြားခဲ့တာပါ။ဧပြီလ20ရက်နေ့မနေ့ပိုင်းကနေပြည်တော်ကနေထွက်ခွာသွားတဲ့ဗိုလ်ချုပ်မင်းမင်းအွန်လိုင်းနဲ့အဖွဲ့ဟာဧပြီလ23ကနေ25ရက်နေ့အထိ3ရက်ကြာကျင်းပတဲ့၈ကြိမ်မြောက်နိုင်ငံတကာလုံခြုံရေးညီလာခံကိုလည်းတက်ရောက်ပါတယ်။ဒီကနေ့မှာတော့အင်ဒိုပစိဖိတ်ဒေသတွင်းစစ်ဘက်ပူးပေါင်းဆောင်ရွက်မှုများနဲ့ဒေသရင်းလုံခြုံရေးဆိုင်ရာအလားအလာများဆိုတဲ့ကောင်းစင်နဲ့ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းပါဝင်ဆွေးနွေးခဲ့တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။
Twitter internet လုံမှုခွင့်ရဲ့အသုံးပြုရမှာတစ်ဖက်သက်ဆက်ဆံတာခံနေရတယ်ဆိုပြီး American သမ္မတ Donald Trump ကဝေဖန်ခဲ့ပြီးနိုင်ငံရေးအတွင်းမှာပဲ Twitter အမှုဆောင်ရရှိချုပ်နဲ့မနေ့ကတွေ့ဆုံပါတယ်။အင်ပြိုရုံးကမှ Twitter အမှုဆောင်ရရှိချုပ် Jack Dorsey နဲ့တွေ့ဆုံပြီးသိပ်မချခင်မှာပဲဆွေးနွေးနေတဲ့ဓာတ်ပုံတွေနဲ့အတူအပြုသဘောဆောင်တဲ့လေဆံမျိုးနဲ့လည်း Twitter ကနေသမ္မတ Trump ကမှတ်ချက်ပေးပြောဆိုခဲ့လိုက်ပါတယ်။အင်တန်ကောင်းတဲ့တွေ့ဆုံမှုတစ်ခုဖြစ်တဲ့အကြောင်းနဲ့တွေ့ဆုံချိန်မှာ Twitter နဲ့လူမှုကွန်ရက်တွေအကြောင်းအပါဝင်ကိစ္စရပ်တော်များကိုဆွေးနွေးပြတဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုထားပါတယ်။ရှေ့ဆက်ပြီးပုံမှန်လင်းလင်းဆက်လက်ဆွေးနွေးသွားဖို့လမ်းပွင့်ထားတဲ့အကြောင်းလဲ Twitter ကနေမှတ်ချက်ပေးပြောဆိုခဲ့တာပါ။ Twitter အမှုဆောင်ရရှိချုပ်ကလည်းမနေ့နောက်မိုင်းတုန်းကတွေ့ဆုံမှုအတွက်ကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ Twitter အနေနဲ့အများပြည်သူအတွက်ဝန်ဆောင်မှုပေးဖို့ရည်ရွယ်ထားတာဖြစ်တဲ့အကြောင်းလဲ Twitter အမှုဆောင်ရရှိချုပ်ကပြောဆိုထားခဲ့တာပါ။2016ခုနှစ်မှာတုန်းကသမ္မတအဖြစ်ရွေးကောက်ပွဲမှာအနိုင်ရထားခြင်းမှာနည်းပညာကုမ္ပဏီတွေကထိတ်တဲအရာရှိတွေနဲ့ Trump တွေ့ဆုံချိန်မှာတော့ Twitter ကိုဖိတ်ကြားခဲ့တာမျိုးမရှိခဲ့ဘူးပါဘူး
။ American ပြည်ထောင်စုရဲ့2020ပြည်နှစ်တကောင်စီမှာနိုင်ငံသားဖြစ်မှုဆိုင်ရာမေးခွန်းတွေထပ်ထည့်ဖို့သမ္မတ Donald Trump အစိုးရရဲ့ရှောက်လဲချက်တွေအပေါ် Conservative အများစုဖြစ်တဲ့တရားရုံးချုပ်ကလိုက်လက်လျောမဲ့အနေထားရှိနေပါတယ်။ Senate တကြိမ်လူဦးရေစီးရင်ကောက်ယူရမှာရွှေ့ပြောင်းဝင်ရောက်သူတွေကိုအဟန့်အတားဖြစ်သွားစေမဲ့ဒီမေးမြန်းမှုကိုတော့ပြည်내ကြီးတွေနဲ့မြို့တွေကလည်းပယ်ချထားပါတယ်။နိုင်ငံသားဖြစ်မှုဆိုင်ရာမေးခွန်းကြောင့်စပိန်စကားပြောကြတဲ့ရွှေ့ပြောင်းဝင်ရောက်လာသူအတော်များများပါဝင်တဲ့လူဦးရေ6တန်းခွဲလောက်ဟာလည်းလာမယ့်ဧပြီလမှာလုံးမဲ့7တန်းကောက်ယူမှုမှာပါဝင်ဖြည့်ဆည်းနိုင်မှာမဟုတ်တဲ့အရေးရှောက်လည်ကြတဲ့ကြာနာမှုကိုလည်း conservative ငါဥပါတဲ့တရားသူကြီး၉ဦးရှိတဲ့ခုံအဖွဲ့ကအရေးထားပုံမရပါဘူး။ဒါပေမဲ့လည်းသမ္မတ Trump ခန့်အပ်ထားတဲ့တရားရုံးချုပ်တရားသူကြီး Brett Kavanaugh ကတော့ဒီမေးခွန်းကြောင့်တကောင်စင်းကောက်ယူတဲ့နေရာမှာတိကျမှန်ကန်မှုအပေါ်သက်ရောက်နိုင်ခြင်းရှိတယ်လို့လွှတ်တော်ဘက်ကယူဆမယ်ဆိုရင်တော့နိုင်ငံသားဖြစ်မှုဆိုင်ရာမေးခွန်းကိုတားမြစ်နိုင်တဲ့ဥပဒေကိုပြောင်းလဲနိုင်တယ်ဆိုတဲ့သဘောပြောပါရယ်။တရားရုံးချုပ်တရားသူကြီး John Roberts ကတော့နိုင်ငံသားဆိုင်ရာအချက်အလက်တွေဟာနိုင်ငံတော်ရဲ့မဲပေးပိုင်ခွင့်ဥပဒေကိုကျင့်သုံးတဲ့နေရာမှာအရေးကြီးတယ်လို့ပြောပါရယ်။ American ပြည်ထောင်စုမှာ1950ပြည်နယ်ကစားလို့ပထမဆုံးအကြိမ်ဖြစ်နိုင်ငံသားဖြစ်မှုမေခွန်းကိုလူဦးရေတကောင်စင်းပုံစံမှာထည့်သွင်းဖို့အကြောင်းရင်းအဖြစ်လဲသမ္မတ Trump အစိုးရဘက်ကအလားတူတင်ပြထားပါတ
ယ်။ဗိုလ်သူဦးနဲ့ညနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်လူမှုအဖွဲ့တွေကအပြစ်ရရေးဝိုင်းဝန်းတောင်းဆိုလိုက်ကြတဲ့အကြောင်းနဲ့စတင်ပြပါစီရှင်။ရခိုင်ပြည်နယ်အတွင်းစစ်ရေးပြိပခတွေကြောင့်အရသာတွေထိခိုက်သေးကြရတာရှေးဟောင်းအမွေနှစ်ဖျားပထိုးတွေပျက်စီးတာတွေရှိနေတာကြောင့်ဒါတွေကိုရပ်တန့်ဖို့အစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားအပြစ်ရရေးတွေ့ဆုံဆွေးနွေးသွားကြဖို့ကိုရခိုင်လူမှုအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေအရှင်မြင့်နေချိန်မှာရခိုင်ပြည်လုံးဆိုင်ရာအရက်ဖက်လူမှုအဖွဲ့အစည်း300နီးပါးပါဝင်တဲ့မိဖက်အဖွဲ့ကအခုလိုတိုက်တွန်းတောင်းဆိုခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်းကစစ်ရေးပဋိပက္ခဖြစ်ပွားရာဒေသတွေမှာအရက်သားတွေထိခိုက်မှုတွေရှိနေတဲ့အတွက်မြန်မာတပ်မတော်ကောင်းဆောင်တွင်တဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့အကြားတိုက်ပွဲတွေရပ်ပြီးတွေ့ဆုံဆွေးနွေးကြဖို့ရခိုင်လူမှုအဖွဲ့အစည်း298ဖွဲ့ကနေတိုက်တွန်းလိုက်တာပါ။တနင်္ဂနွေပတ်သက်လို့ရခိုင်ပြည်ရပ်ဖက်လူမှုအဖွဲ့အစည်း300နီးပါးပါဝင်တဲ့မိတ်ဖွဲ့ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတော်ညိုအေးကအခုလိုပြောပါရယ
်။ကျမတို့ရင်ဆိုင်နေရတာတော့စစ်မြေပြင်မဟုတ်ဖဲနဲ့နေနေနဲ့ဘုံကျဲတာကြီးစစ်မြေနေရတယ်ပြီးတော့လည်းစစ်ပွဲအထုသဘောမျိုးပေါ့နော်စစ်ပွဲမဟုတ်ဖဲနဲ့ရွာထဲမှာကိုစီမှုတွေရွာတာတွေ့နေရတယ်အဲ့ဒါကြီးကျမတို့ကငင်းငင်းချမ်းချမ်းလေးနဲ့ဖြစ်စီခြင်းနဲ့ပေါ့နော်ဒီလိုဖြစ်ဖြစ်သင်အားကြီးတဲ့ကျမတို့ကသဘောထားနဲ့ကြီးပြီးတော့ဒီကထားရလို့လုပ်တာလို့ဒီချက်နဲ့ပေါ့နော်အပြင်းနဲ့ပြည်သူတွေနင့်နာမှုအ ਨੇ ဆုံးနည်းလမ်းတွေကိုဆက်ကြံရဖို့ပဲကျမတို့ပြောချင်ပါတယ
်။ပြီးခဲ့တဲ့မတ်လတုန်းကဖြစ်ပွားခဲ့တဲ့မြောက်ဦးမြို့ကစစ်ရေးသိမ်းမှမှုတွင်ရှေဟောင်းဘုရားပသိုးတွေဖြင့်လူနဲ့လူနေအိမ်တွေပါထိခိုက်ခဲ့တယ်လို့ဒွန်ညိုအေးကဆိုပါတယ
်။ကျမတို့ UNESCO ဝင်ကိုဝင်ဖို့အကုန်လုံးအမှတ်ချက်တွေရှိနေပြီးတဲ့အချိန်မှာဒီလိုမျိုးလာဖြစ်တယ်ဆိုတော့ကျမတို့မှတော်တော်လေးဟိုစိုးရိမ်နေကြရှိတယ်ပေါ့နော်။ရှေဟောင်းဘုရားကြီးနဲ့ပတ်သက်လို့လည်းစိုးရိမ်ကြရှိတယ်။ ပြီးတော့လည်းပဲလူနေကြီးတွေလည်းတော်တော်များပြက်ကြည့်ကြတယ်ပေါ့နော်လူတွေကလည်းအသက်ဆုံးရှုံးရတယ်လို့ရှိတယ်။အဲဒါကြောင့်မလို့ဒီမှာသဘောထားအမြင်တွေကတော့အဲ့လိုပဲထွက်ပြန်လိုက်ကြတာဖြစ်ပါတယ်
။ရခိုင်ပြည်နယ်တွင်မလကနေဧပြီလအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအရသားတွေပေါ်ပြစ်ခတ်မှုရွာသင်းလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေရှိနေခဲ့လို့ရွာသားတွေထိခိုက်ဒေဆုံးမှုတွေများပြားလာနေခဲ့ပါတယ်။မြမတမတော်နဲ့ရခိုင်တပ်တော်အေအေတို့ဖြစ်ပွားခဲ့တဲ့လေးလသာတိုက်ပွဲတွင်ရွာသားတွေကိုပြင်မသားတိုက်ခိုက်တာတွေရှီဟောင်းမွေနှင့်ဘုရားပသူတွေကိုပြစ်ခတ်တာတွေကျေးရွာလူနေအိမ်တွေကိုလက်နက်ကြီးလက်နက်ငယ်လေကြောင်းနဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်ဘေးလွတ်ရာကိုသိမ်းရှောင်နေရတဲ့စစ်ပြေးတုကတွေတွေများပြားရှိလာနေပါတယ်။ရခိုင်ပြည်နယ်ငါးမြို့နယ်ကစစ်ဆောင်စခန်း66ခုကဒုက္ခသည်ဥယျာဉ် 3,400 ကျော်ရှိလာနေပြီဖြစ်ပါတယ်။လာမယ့်မိုးတွင်းကာလမှာဒီစစ်ပြေးဒုက္ခတွေတဲ့အတွက်စိုးရင်စရာနေထားမှရှိနေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသွန်းတာစိန်ကပြောပါရယ
်မိုးကြတော့တော်ရလာရင်ကလည်းအဆက်ဆက်ပြေးလာမယ်ပြီးတော့တောတောင်တွေကလည်းပြီးခုံဝါပုတ်ထန်းဖွေတော်လို့မရတော့ဘူးအဲတောတောင်ကမြှခေါ်ပြီးတော့ဂိုင်းကျော်လုံးလုံးမရတော့ဘူးအဲ့ဒီအခြေအနေမှာရှိတယ်ဆိုတော့မောကြလာလို့ရှိရင်တော့စစ်ဆောင်ကလေးတွေရဲ့ပညာရေးကျန်းမာရေးစားဝတ်နေရေးအကောင်းဆုံးတော့အဆက်အသွယ်ဖြစ်လာနိုင်တယ်လို့ထင်ပါတယ
်ဒီလိုချင်းတွေကိုဆုံးတတ်ဖို့ရခိုင်ပြည်တွင်းတိုက်ခိုက်မှုတွေကိုရပ်ပြီးသက်ဆိုင်ရာဖွဲ့စည်းတွေကြားတွေ့ဆုံဆွေးနွေးဖြေရှာဖို့လူမှုဖွဲ့စည်းတွေကတောင်းဆိုနေကြတာပါလက်ရှိမှာစစ်ရေးပဋိပက္ခတွေကြောင့်အိုးအိမ်မဲ့ဖြစ်နေရတဲ့စစ်ဆောင်တွေအတွက်စနရိတ်ခါဘူးလုံးမှုလုံခြုံတဲ့လူနေမှုဘဝနဲ့ကျမရေးဆောင်ရွက်မှုတွေကိုအစိုးရနဲ့နိုင်ငံတကာဖွဲ့စည်းတွေကအများဆုံးကူညီဖြည့်ရှင်းပေးဖို့ရှေးဟောင်းမွေနဲ့ဘုရားပသုပရဝုံတွင်တပ်စခန်းချနေထိုင်ခြင်းနဲ့တိုက်ပွဲမပြုလုပ်ဖို့အတွက်အမျိုးသားပြန်လည်သိမ်းမြေးရေးနဲ့ငင်းချမ်းရေးကော်မတီ NRPC မြမတပ်မတော်နဲ့ရခိုင်တပ်တော်ခေါင်းဆောင်တို့အများဆုံးတွေ့ဆုံဆွေးနွေးကြဖို့ရခိုင်ရပ်ဖွဲ့လူမှုဖွဲ့စည်း300နီးပါးကဧပြီလ23ရက်နေ့နေ့စွမ်းနဲ့သဘောထားထုတ်ပြန်တိုက်တွန်းခဲ့တာဖြစ်ပါတယ်တဖက်မှာလည်းစစ်ရေးမှမိတ်သုံးဘွဲ့ဖြစ်တဲ့ရခိုင်တပ်တော် AA တမ်းမလောင်တပ်ဖွဲ့ TNL ကိုကန့်တပ်ဖွဲ့ MNDAA တို့ရဲ့ထိပ်တီးခေါင်းဆောင်တွေကနေဧပြီလ20 21ရက်နေ့တွင်မှာအရေးပေါ်စီဝေးတစ်ခုကျင်းပခဲ့ပြီးမြန်မာစိုးရမြန်မာတပ်မတော်အနေနဲ့လက်ရှိပဋိပက္ခတွေကိုစိတ်ရင်းစေတနာမှန်နဲ့အထူးလေးထားဖြေရှင်းသွားဖို့မဟာမိတ်သုံးဘွဲ့အနေနဲ့မြန်မာငြိမ်းချမ်းရေးဖြစ်စေအမြန်အကောင်အထည်ဖော်နိုင်ရေးအတွက်တရုတ်နိုင်ငံစိုးရအနေနဲ့ဂျာဝင်စစ်ဆေးပေးဖို့တောင်းဆိုထားသလိုအမျိုးသားပြန်လည်သိမြရေးနဲ့ငြိမ်းချမ်းရေးကော်မတီ NRPC နဲ့နိုင်ငံရေးရဆွေးနွေးဖြေရှာဖို့အတွက်မဟာမိတ်သုံးဖွဲ့ကလည်းအစဉ်သက်ရှိနေကြောင်းကိုလည်းဒီကနေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုနိုင်ကိုရင်ပြောပြသွားတာပါရှင်။အခုတခါတော့မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာကိုကမ္ဘာပံဘယ်လိုခန့်မှန်းထားတယ်လဲဆိုတာပြောပြပေးပါမယ်။မြန်မာဆွေရရဲ့ယင်းဒီမြုပ်နှံမှုနဲ့ဗန္ဒာယီကဏ္ဍပြုပြင်ပြောင်းလဲမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာဒီနှစ် 2019 နဲ့လာမယ့် 2020 တွေမှာအနည်းငယ်ပြန်တက်လာနိုင်တဲ့အကြောင်းကမ္ဘာ့ဘဏ် World Bank ကခန့်မှန်းပါတယ်။စီးပွားရေးတိုးတက်မှုနှုန်းကိုထိန်းထားနိုင်ဖို့မြန်မာနိုင်ငံအနေနဲ့အလေးထားဆောင်ရွက်သင့်တဲ့အချက်တွေကိုလည်းကမ္ဘာ့ဘဏ်ကအကြံပြုထားပါတယ်။မြန်မာအပါအဝင်အရှေ့အာရှနဲ့ Pacific နိုင်ငံတွေကစီးပွားရေးအခြေအနေတွေကိုလေ့လာသုံးသပ်ထားတဲ့အစီရင်ခံစာတင်ပြတဲ့ဆွေးနွေးပွဲကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ကိုစောထက်ကအပြည့်အစုံပြောပြပါမယ်ရှင်
။မြန်မာနိုင်ငံအနေနဲ့ပြည်တွင်းပြည်ပနိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေကိုစွဲဆောင်နိုင်မဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေပြဋ္ဌာန်းသတ်မှတ်တာဗန္ဒာယီဆိုင်ရာမူဝါဒအပြောင်းအလဲတွေချမှတ်လုံဆောင်လာတာရေးကြောင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းအလားအလာကောင်းတချို့ရှိလာနိုင်တယ်လို့ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှ Pacific ဒေသဆိုင်ရာစီးပွားရေးပညာရှင်တွေကခန့်မှန်းပါတယ်။မကြသေးခင်ကစလို့ပြည်ပြင်ပြောင်းလဲလာတဲ့ဗန္ဒာယီဆိုင်ရာမူဝါဒတွေရဲ့တွန်းအားကြောင့်မြန်မာနိုင်ငံရဲ့ GDP ပြည်တွင်းအသက်တင်ထုတ်လုပ်မှုတန်ဖိုးဟာအခုနှစ်နဲ့လာမယ့်နှစ်မှာ 6.5 ရာခိုင်နှုန်းနဲ့အလဲလက်နှုန်းရှိနိုင်ပြီးပြည်တွင်းပြည်ပရင်းနှီးမြှုပ်နှံသူတွေကိုပုံမှုဆွဲဆောင်နိုင်ဖို့ရှိရဲ့အကြောင်းကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။စီးပွားရေးအခြေအနေတွေဆက်ပြီးအကောင်းလာဖို့အတွက်ဆိုရင်တော့အခြေခံအဆောက်အအုံနဲ့လူသားစွန့်ရင်ရင်းမြစ်တွေဖွံ့ဖြိုးလာအောင်လုပ်ဖို့အရေးကြီးရဲ့အကြောင်းကမ္ဘာ့ဘဏ်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာစီးပွားရေးပညာရှင်အကြီးအကဲအင်ဒရူးမတ်ဆန်ကသုံးသပ်ပါတယ
် Continuing to strengthen the business environment will be a very important
စီးပွားရေးဝန်ကျင်ကောင်းတစ်ခုခံခံမာမာဆက်လက်ထားရှိနိုင်ဖို့အတွက်ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေကိုဆက်ဆောင်ထားနိုင်မယ့်နည်းလမ်းတွေချမှတ်ဆောင်ရွက်ဖို့အင်မတန်အရေးကြီးပါတယ်ကုန်ထုတ်လုပ်မှုအားတွေတိုးတက်လာအောင်လုပ်ရပါလိမ့်မယ်ဒီနည်းနဲ့ငွေကြေးအရင်းမြစ်တွေများလာအောင်လုပ်ပြီးတော့ဒါတွေကိုထိထိရောက်ရောက်ပြန်လည်အသုံးချရမှာပါဒီနေရာမှာလူဆွမ်းအရင်မြစ်တိဆောက်ဖို့ဆိုတာကိုပဲပြောရပါလိမ့်မယ်။ဒါကရေရှည်ရင်းနှီးမြှုပ်နှံမှုပါ။အလဲလက်အောက်ဝင်ငွေရှိတဲ့စီးပွားရေးကနေတိထက်ပိုတဲ့အလဲလက်အထက်ဝင်ငွေရှိတဲ့စီးပွားရေးတရက်ဖြစ်လာဖို့မှာအရေးပါတဲ့ဆွမ်းဆောင်ရည်တွေရှိလာဖို့အတွက်အခြေခံလိုအပ်တဲ့အစာအာဟာရ၊ကျန်းမာရေးဆောင်ရှောက်မှု၊စာသင်ကျောင်းတွေမှာအခြေခံလေ့လာသင်ကြားနိုင်မှုတွေပေးနိုင်ဖို့လိုပါတယ်။
မြန်မာနိုင်ငံအပါဝင်အရှေ့အာရှနဲ့ပစိဖိတ်နိုင်ငံတွေကစီးပွားရေးအခြေအနေတွေကိုလေ့လာဆန်းစစ်ထားရဲ့ကမ္ဘာ့ပံ့ရဲ့အစီရင်ခံစာကိုဒီကနေ့ထုတ်ပြန်တာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းဘလို့ပြုပြင်ပြောင်းလဲမှုတွေအလေးထားလုပ်ဆောင်တဲ့နယ်ဆိုတာကိုကျွမ်းကျင်ပညာရှင်တွေကထောက်ပြခဲ့ကြပါတယ်မြန်မာနိုင်ငံအနေနဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေကစလို့စီးပွားရေးဆိုင်ရာပြည်ဝင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်လာနေရမှာစိန်ခေါ်မှုတွေအများပြားဆက်ရှိနေတုံးပဲလို့လဲမစ္စတာမဆန်ကပြောပါတယ
် Myanmar faces some very important challenges
မြန်မာနိုင်ငံအနေနဲ့အခြေခံအဆောက်အအုံနဲ့လူဆွမ်းအရေးမြင့်ဖွံ့ဖြိုးလာအောင်လှုပ်ဆောင်ရတဲ့အပိုင်းတွေမှာအရေးပါတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရတာရှိပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အရေးပါတဲ့ပြည်ဝင်ပြောင်းလဲမှုတွေကိုဒီအစီအစဉ်ခံစားထဲမှာမိမောင်းထိုးပြထားပါတယ်ဒီနေရာမှာအဓိကရေးကြည့်တဲ့အစိတ်ပိုင်းကတော့အစိုးရဘဏ္ဍာငွေတိုးလာအောင်လုပ်ဖို့ဖြစ်ပါတယ်။ပုံမှန်ဘဏ္ဍာငွေရှိအောင်လုပ်ပြီးတော့ထိထိရောက်ရောက်ပြန်လဲတုံးဆွဲဖို့လည်းလိုပါတယ်။ဒါကအလေးထားဆောင်ရွက်ရမယ့်ကိစ္စတစ်ခုပါ။ဒုတိယရေးကြည့်တဲ့ကိစ္စတစ်ခုကတော့ရင်းနှီးမြှုပ်နှံမှုတွေပိုပြီးတော့ကောင်းမွန်လာအောင်လုပ်ရမယ့်ကိစ္စပါ။မြန်မာနိုင်ငံမှာမကြာခင်ကစလို့အထူးသဖြင့်ဘဏ္ဍာရေးခန္ဓာမှာပြုပြင်ပြောင်းလဲမှုတွေလုပ်လာတာကိုကျွန်တော်တို့သိပါတယ်။နိုင်ငံခြားဘဏ္ဍာတွေနဲ့ဆက်ဆက်ပြီးတော့လုပ်ကိုင်နိုင်မယ့်ဘဏ္ဍာလုပ်ငန်းဆိုင်ရာအခွင့်အလမ်းတွေလမ်းပွင့်လာတာရှိသလိုညီနိမနာမှုတွေကိုဆက်ဆောင်နိုင်မဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုအတော်များများလောက်လာတာကိုလည်းတွေ့ရပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာပြီးခဲ့တဲ့2019-2018ဘဏ္ဍာနှစ်အတွင်းမှာ 6.8 ရာခိုင်နှုန်းရှိခဲ့ရာကနေ 2018-2019 ဘဏ္ဍာနှစ်မှာတော့ 6.2 ကိုကျဆင်းသွားခဲ့တဲ့အကြောင်းကမ္ဘာ့ဘဏ်ရဲ့အစိုးရကသာမှဖော်ပြထားပါတယ်ဒါပေမဲ့လည်းယင်းနိမနာမှုကဏ္ဍတိုးတက်လာနိုင်ပွဲရှိနေရာကြောင့် 2019-2020ဘဏ္ဍာနှစ်မှာတော့စီးပွားရေးတိုးတက်မှုနှုန်းအနည်းငယ်ပြန်တက်လာနိုင်တယ်လို့လည်းကမ္ဘာ့ဘဏ်ကခန့်မှန်းထားတာပါ။ဒါပေမဲ့လည်းပြည်တွင်းမှာနိုင်ငံရေးအရမတည်ငြိမ်မှုတွေအထူးသဖြင့်ရခိုင်ပြည်နယ်အတွင်းလက်နက်ကင်ပြည်ပခါတွေနဲ့ကမ္ဘာလုံးဆိုင်ရာကုန်သွယ်မှုကျဆင်းလာနေရတဲ့ရိုက်ခတ်မှုတွေကတော့မြန်မာစီးပွားရေးကိုတက်ရောက်မှုတွေအဖြစ်ဆက်ပြီးရှိနိုင်သေးတဲ့အကြောင်းကမ္ဘာ့ဘဏ်အစီရင်ခံစာမှာသုံးသပ်ဖော်ပြထားပါတယ်။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA ရဲ့ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဗင်နီဇွဲလားနိုင်ငံဘက်ကိုကြည့်ကြရအောင်ပါဗနီဇွဲလားနိုင်ငံမှာသမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချနိုင်မှုအမေရိကန်ကစီးပွားရေးပိတ်ဆို့မှုအပါအဝင်ဖိအားတိုးမြှင့်ပေးခဲ့တာ3လကြာလာပြီမဲ့အာဏာရှင်သမ္မတကတော့အာဏာကိုခုချိန်ထိခိုင်ခိုင်မာမာစုပ်ကင်ထားဆဲဖြစ်ပါတယ်။ပြင်းထန်တဲ့တံခတ်မှုတွေကိုချလိုက်ရဲမာဒူရိုဘက်မှဗနီဇွဲလားစစ်တပ်ရဲ့ထောက်ခံမှုရပ်သွားစေမယ်လို့အမေရိကန်အစိုးရဘက်ကရှော့တွက်ခဲ့ပါသလား။ VOA သတင်းတောက် Brian Patton ရဲ့သတင်းလွှာကိုမဆုမြတ်မွန်ကတင်ပြပါမယ်ရှင်။
ရေနံအဓိကတင်ပို့တဲ့ဗနီဇွဲလားနိုင်ငံရဲ့အစိုးရပိုင်းရေနံလုပ်ငန်းအပေါ်အမေရိကန်အစိုးရကပိတ်ဆို့တန်ခတ်လိုက်ပြီးတဲ့နောက်နိုင်ငံမှာစီးပွားရေးပိုပြီးအထိနာခဲ့ပါတယ်။အစားအသောက်ပြတ်လတ်မှုဖိနှိပ်မှုတွေကြောင့်တန်းနဲ့ချီတဲ့ဗနီဇွဲလားပြည်သူတွေနိုင်ငံတွေကနေထွက်ခွာသွားနေကြဆဲဖြစ်ပါတယ်။အမေရိကန်ရဲ့တင်းကျပ်တဲ့စီးပွားရေးတန်ခတ်မှုကအခြေအနေကိုပိုဆိုးစေခဲ့တယ်လို့အမေရိကန်အခြေစိုက် Inter-American Dialogue တပ်သိပညာရှင်များအဖွဲ့က Michael Shifter ကပြောပါတယ်။
It hasn't created the humanitarian crisis that was created by the Venezuelan government under Nicolas Maduro by his policies.
တန်ခါမှုတွေကလူသားချင်းစာနာစရာပြဿနာကြီးဖြစ်အောင်လို့ဖန်တီးလိုက်တာမဟုတ်ပါဘူး။ Nicolas Maduro အစိုးရရဲ့မူဝါဒတွေ၊စီမံခန့်ခွဲမှုညံ့ဖျင်းတာတွေ၊အဂတိလက်စားမှုတွေကြောင့်ပြဿနာကြီးဖြစ်နေပြီးသားပါ။ဒါပေမဲ့စီးပွားရေးတန်ခါမှုအကျိုးဆက်တွေကအတော်လေးပြင်းထန်တော့အခြေအနေပိုဆိုးနေတယ်လို့ကျွန်တော်ထင်ပါတယ်။
လူသားဘေးဒုက္ခကြီးဆက်ဖြစ်နေတာနဲ့အတူအမေရိကန်ဦးဆောင်တဲ့ပိတ်ဆို့တန်ခတ်မှုတွေသံတမန်ရေးဖိအားတွေကြောင့်ဆိုရှယ်လစ်ခေါင်းဆောင်နီကိုလတ်စ်မာဒူရိုအာဏာဆွန့်လွတ်သွားမယ်ဆိုတဲ့မျှော်လင့်ချက်တွေဟာလည်းတဖြည်းဖြည်းမှေးမှိန်လာနေပါတယ်။ဗနီဇွဲလားလွှတ်တော်ဥက္ကဋ္ဌအတိုက်အခန်ဟွမ်ဂွိုက်ဒိုကိုမာဒူရိုကရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်ခဲ့ပြီးတဲ့နောက်သူ့ကိုနိုင်ငံရဲ့ယာယီကြားဖြတ်အစိုးရခေါင်းဆောင်အဖြစ်နဲ့အမေရိကန်အပါအဝင်နိုင်ငံပေါင်း50ကဇန်နဝါရီလမှအသိမှတ်ပြုခဲ့ကြပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ဝင်ငွေ60ရာခိုင်နှုန်းနှိပါရှာပေးနေတဲ့ဗင်နီဇွဲလားရေနံတွေကိုအမေရိကန်ပြည်ထောင်စုရဲ့မှရောင်းချခွင့်ထရမ့်အစိုးရကပိတ်ပင်တားမြစ်ခဲ့ပါတယ်။အခုလိုနိုင်ငံတကာဖိအားတွေရှိနေပေမဲ့မဒူရိုကတော့ဗင်နီဇွဲလားစစ်တပ်ခေါင်းဆောင်တွေရဲ့ထောက်ခံမှုကိုဆက်လက်ရရှိထားပါတယ်။
တကယ်လို့အတိုက်အခံတွေအာဏာရလာခဲ့ရင်စစ်တပ်ကလှုပ်ထားတဲ့ဖိနှိပ်မှုတွေအတွက်ဒဏ်ခတ်ခံရမှာဆိုတဲ့အတွက်စစ်ကောင်းဆောင်တွေကလည်းမတူရိုအစိုးရကိုထောက်ခံနေတာဖြစ်ပါတယ်။ထောင်ထဲချတဲ့စစ်တပ်နဲ့လုံခြုံရေးအကြံပေးတွေဆေလွတ်ပြီးမတူရိုအစိုးရပြုတ်ကျမသွားအောင်လို့ပံ့ပိုးကူညီနေတဲ့ကျူဘာအစိုးရအပေါ်အမေရိကန်ကဒဏ်ခတ်အရေးယူမှုတွေကိုချမှတ်ခဲ့ပါတယ်။ရုရှားအစိုးရကလည်းမတူရိုကိုတိုးမြင့်ထောက်ခံတဲ့အနေနဲ့တပ်ဖွဲ့ဝင်အများအများကိုဆေးလွှတ်ခဲ့တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗင်နီဇွဲလာအပေါ်အပြစ်တင်ဆုံးဖြတ်ချက်မချနိုင်အောင်လို့ကာကွယ်တားဆီးခဲ့ပါတယ်။ဒေသရင်းကအဓိကမဟာမိတ်တွေဖြစ်တဲ့ဘရာဇီးလ်နဲ့ကိုလံဘီယာနိုင်ငံတွေကလည်းအမေရိကန်ကဆေးရည်နဲ့ဖိအားပေးရေးကိုအပြင်းထန်ကန့်ကွက်ခဲ့ကြတဲ့အတွက်ဆေးရည်နီလန်းသုံးတင်သလားဆိုတဲ့ဆွေးနွေးမှုတွေလည်းမေးမြန်းပြောက်ကွယ်သွားခဲ့ပါတယ်
။ They have drawn a line. They've taken a strong stand politically, diplomatically.
သူကနိုင်ငံရေးအရာတန်တမာရေးအရာခင်ခင်မာမာယက်တီကြပြီမဲ့စစ်တပ်အင်အားသုံးမဲ့ကိစ္စကိုတော့လုံးဝမလုပ်လာဘူးဆိုတာပြောခဲ့ကြပါတယ
်ဗင်နီဇွဲလားနိုင်ငံမှာဒီမိုကရေစီအပြောင်းလဲဖြစ်အောင်အမေရိကန်အစိုးရရဲ့တန်ခတ်ပိတ်ဆို့မှုနဲ့ပြည်သူ့ဆန္ဒပြပွဲတွေဆက်ရှိနေပြီမဲ့ပြည်သူအများရင်ဆိုင်နေကြရတဲ့နေရေးစားရေးအခက်အခဲအချက်တွေကတော့အဆုံးသတ်မဲ့လမ်းမမြင်ရသေးပါဘူးရှင်
ကြည့်ကြရဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လိုင်းတို့ဟာဒီအပိုင်းတွင်းမှာမြန်မာအင်ဒီဂျင်ကပ္ပအင်အားကြီးတရုတ်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်။ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲ။တရုတ်မြန်မာဆက်ဆံရေးကဘယ်လမ်းကြောင်းကိုဦးတည်နေသလဲ။စနေနေ့ညတိုင်းလေလိုင်းစီစဉ်မှာသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်လိုတဲ့သောတာရှင်တွေအနေနဲ့ VOA ကိုကို့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တော့တိုင်းလေလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့မိကုံကိုစာနဲ့ဖြစ်စေအသံပိုင်းနဲ့ဖြစ်စေကြိုတင်ပေးပို့နိုင်သလို Facebook စာမျက်နှာပေါ်မှာလည်းရေးသားထားနိုင်ပါတယ်။ VOA မြန်မာဘိုင်းဖုန်းနံပါတ်ကတော့1-232-382-999လေးဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုကြိုဆိုပါရစေ။
လာမယ့်စနေညတရားလေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထမံဖိတ်ခေါ်ပါရရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလှိုင်းလက်မီတာ190 kHz 1595တို့ကနေတိုက်ရိုက်နာဆင်နိုင်ပါရရှင်။အခုပုံထူးနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပါမယ်ရှင
်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပထမဆုံးတွေ့ဆုံမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝမ်ဟာရုရှားနိုင်ငံကိုဒီနေ့ပဲရောက်လာပါတယ်။ခီးတစ်ထောက်ဖြစ်ဗလာဒီဗော့စတော့စစ်ကမ်းမြို့ကိုဒီနေ့ရောက်လာတဲ့မြောက်ကိုရီးယားခေါင်းဆောင်ကိုတော့ပြုံးပြုံးရှင်းရှင်းနဲ့တွေ့ရတယ်လို့သူ့ကိုရုရှားတာဝန်ရှိသူတွေကစစ်တီဝိုင်းနဲ့ကြိုဆိုခဲ့ကြတာပါ။တရီလင်္ကာနိုင်ငံမှာခုခါတိုက်စုံသူ359ယောက်ထိရှိသွားပြီဖြစ်တဲ့တင်းငွေနေနဲ့အီစတာပေါ်တော်တွင်တေကန်ဘုံခွဲတက်ခတ်မှုတွေကိုဟန်တာကိုပြစ်ခွက်ခဲ့တဲ့အတွက်တရီလင်္ကာနိုင်ငံရဲချုပ်နဲ့ကာဝေးဝန်ကြီးတို့ယာရုကထွက်ဖို့သမ္မတကတောင်းဆိုလိုက်ပါတယ်။ကာဝေးဝန်ကြီးဟာမစရီဖာနန်ဒိုနဲ့ရဲချုပ်ပူချစ်ဂျာရာဆန်ဒရာတို့ယာရုကထွက်ပြီးဖို့သမ္မတရုံးကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဟောင်ကောင်ကျွန်းမှာ2014ခုနှစ်တုန်းကထီတော်လန်ရေးလို့လူသိများခဲ့တဲ့ဒီမိုကရေစီလို့ရှောင်းမှာအဓိကကျတဲ့ခေါင်းဆောင်တယောက်ကိုခုနောက်ဆုံးထောင်ဒဏ်ပြပေးလိုက်ပါတယ်။အများပြည်သူစိတ်နှောက်ယှက်ပြအောင်ပူပေါင်းချန်စီခဲ့မှုနဲ့အဖြစ်ရှိတဲ့အကြောင်းလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကပဲတရားရုံးကဆုံးဖြတ်ထားတဲ့ဗန်နီတိုင်နဲ့ချန်ကင်မန်တို့ကိုမနေ့ကပဲထောင်ဒဏ်တစ်နှစ်နဲ့လေးလစီစီရင်ချက်ချလိုက်တာပါ။တရုတ်နိုင်ငံမှာကျင်းပမဲ့ခေတ်သစ်ပိုလန်မှာတိဆောက်ရေးဆွေးနွေးမဲ့ညီလာခံကိုတက်ရောက်ဖို့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဒီနေ့ပဲတရုတ်နိုင်ငံကိုရောက်ရှိသွားပါတယ်။ဒီနေ့ပဲခီးယောင်ဆိုင်ဆိုလို့တရုတ်သမ္မတရှီရှင်းဖျင်နဲ့တွေ့ဆုံပြီးတော့လည်းနိုင်ငံခြားကိစ္စတွေကိုဆွေးနွေးခဲ့တာပါ။မနေ့ကစတင်မဲ့ဒုတိယတစ်ချိန်ရန်ဝင်းနဲ့ပိုလန်မှာပြည်ပဆိုင်ပူးပေါင်းဆောင်ရေးဖွံကိုတက်ရောက်ဖို့ဒေါက်တာဆန်းစုကြည်ဒီနေ့ပဲမြန်မာနိုင်ငံကနေထွက်ခွာခဲ့တာ
ပါ။ဗော်ဒူးနေညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေအစည်းအဝေးထုတ်လွှင့်ရေးမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ရှင်။အခုကျမတို့အသံလွှင့်နေတဲ့ Radio အစည်းအဝေး PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစည်းအဝေးကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.